တဲ့အော်တိုဘာ22ရက်နေ့ကကြံကြားရေးဝန်ကြီးရဲ့ထော့ရန်ကုန်မြို့မှာဂျန်နယ်လစ်ကွန်ရက်ရုံးခန်းကိုလာလည်ပြီးသတင်းမီဒီယာသမားတွေနဲ့တွေ့ဆုံပါတယ်။အဲဒီမှာသတင်းတောက်တွေအယ်ဒီတာတွေကဒိုင်မိုတက်နေဂျာနယ်အမှုနဲ့ပတ်သက်ပြီးတင်ပြဆွေးနွေးပါတယ်။ဝန်ကြီးဦးရဲ့ထော့ကတော့ဒါဟာတရားစီရင်ဘက်ကလုပ်နေတာဖြစ်တယ်။သမရကြီးပါဝင်အုပ်ချုပ်ရေးပိုင်းကဝင်ရောက်ဆက်ဖက်လို့မသင့်တော်ဘူး။ဒါပေမဲ့လည်းတရားစီရင်ကိစ္စဆုံးခန်းတိုင်သွားရင်သမရကြီးအနေနဲ့အုပ်ချုပ်ရေးပိုင်းကနေလောက်ကန်ဆောင်ရွက်ပေးနိုင်အောင်သူအနေနဲ့စူးစမ်းပေးမယ်လို့ပြောပါတယ်။ဝန်ကြီးရဲ့ထုတ်ပြောစကားကဘယ်လိုအဓိပ္ပာယ်ရှိပါသလဲ။ဗိုင်မွန်တက်နေအမှုကရောဘယ်လိုဖြစ်တာပါလဲ။ဒီပြဿနာဘယ်သူမှတာဝန်ရှိသလဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။တကယ်တော့ဝန်ကြီးဦးရဲ့ထုတ်အပါအဝင်အစိုးရထိပ်ပိုင်းတာဝန်ရှိသူတွေခုလိုပြောကြတာဗိုင်မွန်တက်နေအမှုကြမှာမဟုတ်ပါဘူး။အခြားအခြားသောအလားတူနိုင်ငံရေးဆန်တဲ့အမှုတိုင်းမှာလည်းဒီလိုပြောခဲ့တာကြီးပါပဲ။အဓိပ္ပာယ်ကတော့တိုင်းပြည်မှာမန်တိုင်ကြီး၃ရက်သူ့ဘာသူလွတ်လွတ်လပ်လပ်ရပ်တည်ပြီးသွားနေတယ်။ဒါကြောင့်မန်တိုင်တစ်ခုကနေအခြားမန်တိုင်တစ်ခုကိုလွှမ်းမိုးဖို့မကြိုးစားအပ်ဘူး။ဒီအတွက်အမှုတွေဖြစ်လာရင်တရားစီရင်ရေးကလွတ်လွတ်လပ်လပ်လုပ်ကြတရားစီရင်ကြပါစေ။ပြီးသွားရင်တော့အုပ်ချုပ်ရေးဘိုင်းကနေသမရကြီးကလွန်ငင်းခွင့်ပေးတာတွေရှော့ပေါ့ကွင့်ပေးတာတွေလုတ်ပေးလို့ရတယ်လို့ဆိုလိုရင်းဖြစ်ပါတယ်။ဝင်းကြီးဦးရထွတ်ပြောသလိုရှေ့ပိုင်းမှာအဲ့လိုလုတ်ခဲ့တာကြီးပါပဲ။ဒီနေရာမှာအဓိကမေးစရာမေးခွန်းတစ်ခုရှိလာပါတယ်။တရားစီရင်ရေးမန်တိုင်ဟာတကယ်ပဲလွတ်လွတ်လပ်လပ်ဥပဒေနဲ့အညီတရားစီရင်နေသလားဆိုတာပါပဲ။အာဏာပိုင်တွေဟာပြီးခဲ့တဲ့ဇူလိုင်9ရက်နေ့တုန်းဘိုင်မွန်တက်နေဂျာနယ်မှာဒေါက်ဆန်းစုကြည်နဲ့တိုင်းရင်းသားဒီမိုကရေစီအင်အားစုများအားကြားပြတ်အစိုးရအဖြစ်ပြည်သူများကတင်မြှောက်ကြောင်း MDCF ဒီမိုကရေစီစင်ဆက်မပြတ်လှုပ်ရှားမှုအင်အားစုကထုတ်ပြန်ဆိုတဲ့သတင်းတစ်ပုဒ်ဖော်ပြခဲ့လို့သတင်းရေးသူသတင်းတောက်အယ်ဒီတာနဲ့ငွေကြေးထည့်ဝင်လုပ်ကိုင်နေသူ2ယောက်စုစုပေါင်း5ယောက်ကိုဖမ်းဆီးတရားစွဲဆိုခဲ့ပါတယ်
။ပုံမှန်အဖြစ်ဆိုရင်သတင်းစာဂျာနယ်စောင်းမှာသတင်းတစ်ပုဒ်ဖော်ပြတာနဲ့ပတ်သက်ပြီးအရေးယူဖို့အကြောင်းပေါ်ပေါက်ခဲ့ရင်သတင်းရေးသူ editor ထုတ်ဝေသူစသဖြင့်အရေးယူလေးရှိပါတယ်။ဒါပေမဲ့ဗိုင်မွန်တက်နေဂျာနယ်ကိုအရေးယူတဲ့ကိစ္စထူးခြားချက်ကတော့ SB လို့ခေါ်တဲ့ရဲအထူးသတင်းတပ်ဖွဲ့ဟာသတင်းတော့ editor လည်းမဟုတ်ထုတ်ဝေသူလည်းမဟုတ်အမှုနဲ့လုံးဝသက်ဆိုင်ခြင်းမရှိတဲ့ငွေကြေးစိုက်ထုတ်လုပ်ကင်သူကိုကျော်မင်းခိုင်နဲ့ကိုရင်မင်းထွန်းနှစ်ယောက်ကိုပါမရမကဖမ်းဆီးအမှုတွေဇွတ်ဆွဲထည့်အမှုတိဆောက်ပြီးတရားရုံးကိုတင်ခဲ့ပါတယ်။အမှုတရားရုံးကိုတင်တော့ပထမပိုင်းမှာအများပြည်သူအထိတ်တလန့်ဖြစ်စေမှုနိုင်ငံတော်လုံခြုံရေးနှင့်ညီဝုပ်ပြပြမှုကိုထိခိုက်စေရန်ကြံရည်မှုအရေးပေါ်စီမံမှုအဥပဒေပုံမှန်၅ခါကြီးညနဲ့တင်ခဲ့ပြီးနောက်ပိုင်းဝေဖန်မှုတွေများလာတော့နိုင်ငံတော်အကြီးညိုပြည့်စုံမှုပုံမှန်905ခါနဲ့ပြောင်းလဲတရားစွဲဆိုခဲ့တာဖြစ်ပါတယ်။ရဲကတရားရုံးကိုတင်တဲ့အဓိကချက်တွေကတော့ကိုတင်ကျော်တို့အဖွဲ့ရဲ့အဲ့ဒီညင်ချက်ကိုညင်ချက်ထုတ်တဲ့နေ့နဲ့တပြိုင်နီးထွက်တဲ့ဂျာနယ်မှာဖော်ပြခဲ့တယ်။ဂျာနယ်ကိုတည့်ဆော်ပြီးထုတ်ဝေခဲ့တယ်ဒီနေ့ဖုံးမှာဒေါန်ဆန်းစုကြည်ရဲ့ဓာတ်ပုံကိုဖော်ပြခဲ့တယ်ဆိုတာပါပဲ
။ဒါနဲ့ပတ်သက်ပြီးအမှုစတင်ဖြစ်ပွားစဉ်ကလေးကပြန်ကြားရေးဝန်ကြီးဦးရထွတ်ကိုမီဒီယာတွေကမေးမြန်းတာရှိခဲ့ပူပါတယ်။အဲ့ဒီထုတ်ပြန်ကြေညာချက်သတင်းနဲ့ပတ်သက်လို့11သတင်းစာအပါအဝင်ဂျာနယ်အတော်များများမှပြည့်ပြည့်စုံစုံဖော်ပြခဲ့တယ်။အဲ့ဓာရီကူကြမဖမ်းမဲဘိုင်မွန်းတက်နေဂျာနယ်ကူမှဘာလို့ဖမ်းရပါသလဲဆိုတဲ့အခါဦးရထွတ်ကတရက်ကြိုပြီးဖော်ပြလို့ဖမ်းရတာပါဆိုပြီးဖြေခဲ့ပါတယ်။တကယ်တော့သတင်းဆိုတာဟာကိုကတရက်ဥပြည့်ရရင်တရက်ကြိုတင်ဖော်ပြခြင်းကြတာကြီးပါပဲဒါကိုအားလုံးကနားလည်ကြပါတယ်ဒါကြောင့်တရက်ကြိုဖော်ပြခဲ့တာနဲ့ပဲဂျာနယ်တာဝန်ရှိသူတွေဟာကြေညာချက်ထုတ်ပြန်တဲ့ကိုတင်ကျော်တို့ဖွဲ့နဲ့ပူးပေါင်းပြီးတိုင်းပြည်မတည်မငြိမ်ဖြစ်အောင်အထိတ်တလန့်ဖြစ်အောင်လုပ်တယ်ဆိုပြီးထောင်ချအပြစ်ပေးလိုက်တာကတော့မှန်ကန်မှုရှိတယ်လို့မယူဆနိုင်ပါဘူးတရားရုံးမှာရဲဘက်ကနောက်ထပ်ဆွဆွဲတာကဘိုင်မွန်းတက်နေဟာသူ့ပုံမှန်ထုတ်ဝေရမဟုတ်ပဲတနင်္လာနေ့မှာစော်ပြီးထုတ်ဝေတယ်လို့ဆိုပါတယ်။တကယ်တော့ဂျာနယ်ထုတ်ဝေတဲ့လောကမှာဘဲဂျာနယ်ကမှဂျာနယ်စာမျက်နှာမှာဖော်ပြထားတဲ့ရဆွဲတိုင်းမထုတ်ချပါဘူး။စော်ပြီးထုတ်ဝေကြတာကြီးပါ။ဘိုင်မွန်းတက်နေဆိုရင်အတွဲ1အမှတ်1စာပြီးထုတ်ဝေစဉ်ကလေးကတနင်္လာနေ့ပဲထုတ်ဝေခဲ့တယ်ဆိုတာအလုံးအသိတပ်သေးတွေကလည်းထွက်ဆိုပြကြပါတယ်။တကယ်အမှန်တရားလည်းဖြစ်ပါတယ်။အလားတူဒေါန်ဆန်းစုကြည်ပုံမျက်နှာဖုံးမှာဖော်ပြလို့တည်သူတွေထင်အောင်ထင်မှားဖြစ်တဲ့အထိတ်တလန့်ဖြစ်စေတယ်ဆိုတာကိုလည်းရဲဘက်ကတရားရုံးမှာတတ်သိထင်ရှားပြသနိုင်ခြင်းမရှိပါဘူး။ပြောရရင်ရန်ကုန်တိုင်းဗဘဲတမ်းမြို့နယ်တရားရုံးဟာဗိုင်မွန်းတက်နေဂျာနယ်အမှုနဲ့ပတ်သက်ပြီးဥပဒေအတိုင်းမျက်မျှတတ်တာတရားစီရင်တာမျိုးမလုပ်ခဲ့ပါဘူး။အာဏာပိုင်အဖွဲ့အစည်းတစ်ခုဖြစ်တဲ့ရဲအထူးသတင်းတပ်ဖွဲ့ကတင်ပြလာတဲ့အမှုဖြစ်လို့ဆွဲဆိုထားတဲ့လူအလုံးကိုဥပဒေအရအမြင့်ဆုံးပေးနိုင်တဲ့ထောင်ဒဏ်2နှစ်ချခဲ့တာဖြစ်ပါတယ်။ ်ဒီလိုထောင်ဒဏ်ချမှတ်ခဲ့တာကိုဘယ်မီဒီယာမီဒီယာသမားနဲ့တက်တည်နားလည်သူတွေကမှတရားမျှတမှုရှိတယ်လို့ယူဆမထားပါဘူ
းပြောရရင်သမရဦးသိန်းစိန်အစိုးရလက်ထက်တိုင်အောင်တရားရုံးတွေဟာအာဏာပိုင်တွေကဆွဲဆိုတင်ပြလာတဲ့အမှုတွေဆိုအားလုံးနှိပါအမြင့်ဆုံးပြစ်ဒဏ်တွေချမှတ်ခဲ့တာရှိပါပဲအခုမီဒီယာသမားတွေနိုင်ငံရေးသမားတွေလေသမားတွေမတရားပြစ်ဒဏ်ချမှတ်ခြင်းခံရသူတွေလိုချင်နေတာဟာတောင်းဆိုနေကြတာဟာသမရကြီးရဲ့တနာညာတာသောလွတ်ငင်းခွင့်ပြစ်ဒဏ်လျှော့ပေါ်ခွင့်တွေမဟုတ်ပါဘူးဥပဒေနဲ့အညီညှတာတဲ့တရားစီရင်မှုကိုခံယူလို့ခြင်းပဲဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်